တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ရေးကိုရည်ရွယ်တဲ့အနေနဲ့နှစ်ဖက်စစ်ဖက်ဆိုင်ရာဆွေးနွေးမှုတွေပြုလုပ်ကြဖို့အင်ကာနေ့မှာသဘောတူလိုက်ကြပါပြီ။ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလည်းဒီတွေ့ဆုံဆွေးနွေးမှုကိုကြိုဆိုကြောင်းနိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ VOA သတင်းတောက် Brian Patton ရဲ့သတင်းပေါ်အခြေခံပြီးတော့ကိုစော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင
်။လက်ရှိဖြစ်ပေါ်နေတဲ့စီရေးအရာတင်မာမှုတွေရှော့ချပြီးဒီကိစ္စပြည်လဲရေးအတွက်စီရေးအရာဆွေးနွေးမှုတွေပြုလုပ်သွားဖို့သဘောတူလိုက်ကြောင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံတို့ကဇန်နဝါရီလ9ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါ့အပြင်ရှစ်လအတွင်းတောင်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပမဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်မှာဝင်ရောက်ရှင်ပြိုင်ဖို့မြောက်ကိုရီးယားကသဘောတူလိုက်ပါတယ်။နိုင်ငံငါးနေဆက်ဒေသမှာရှိတဲ့ပမွန်ကျွန်းငိမ့်ချမ်းရေးရွာမှာအင်ကာနေကနှစ်ဖက်အစိုးရကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးပြီးမှအခုလိုသဘောတူညီချက်တွေရခဲ့ကြတာပါဒီငိမ့်ချမ်းရေးရွာဟာကိုရီးယားစစ်ပွဲအဆုံးသတ်ရေးအတွက်1953ခုနှစ်ကစစ်ပြင်းကြီးရေးစာချုပ်ချုပ်ဆိုခဲ့တဲ့နေရာလေးဖြစ်ပါတယ်မြောက်ကိုရီးယားအနေနဲ့အိုလံပစ်ပွဲတော်မှာဝင်ရောက်ရှင်ပြိုင်ရေးနဲ့မြောက်ကိုရီးယားတို့ကနျူကလ িয়ার နဲ့ဒုံးလက်နဲ့တိစောက်ရေးအစီအစဉ်တွေအရှင်မြင့်လှုပ်ဆောင်လာနိုင်မှုကြောင့်ဒေတာရင်းဖြစ်ပေါ်နေတဲ့တင်းမာမှုတွေရှော့ချရေးအတွက်ရည်ရွယ်ပြီးအင်ကာနေကတွစ်ဆုံမှုကိုပြုလုပ်ခဲ့ကြတာပါ။သမ္မတဒေါ်နယ်ထရမ့်ကလည်းအမေရိကန်ပြည်ထောင်စုကဆောင်းဝါဒီအိုလံပစ်ပွဲတော်အတွက်အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဆီလွတ်သွားမှာဖြစ်ကြောင်းပြောကြားလိုက်ပြီးတောင်နဲ့မြောက်ကိုရီးယားအကြားသဘောတူညီမှုရရှိလိုက်တဲ့အပေါ်ချီးကျူးလိုက်ပါတယ်။အမေရိကန်နိုင်ငံသားဌာနကတော့ဆောင်းဝါဒီအိုလံပစ်ပွဲတော်ဘေးကင်းလုံခြုံပြီးအောင်မြင်စွာကျင်းပနိုင်ရေးအတွက်ဆိုတဲ့ရည်ရွယ်ချက်နဲ့တောင်နဲ့မြောက်ကိုရီးယားအကြားဇန်နဝါရီလ9ရက်နေ့မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုကကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်မှာပါဝင်ခြင်းအပြင်သူ့ရဲ့တရားမဝင်နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကြောင့်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုချုပ်ဖောက်ခြင်းမရှိဘူးဆိုတာကိုတောင်ကိုရီးယားကတေချာအောင်လှုံ့ဆော်သွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဟာလည်းဒီကိစ္စမှာတောင်ကိုရီးယားနဲ့အနီးကညှိနှိုင်းတိုင်ပင်ဆောင်ရွက်နေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်လည်းဖြစ်ကိုရီးယားနိုင်ငံငိမ့်ချန်းစွာပြန်လည်ပေါင်းစည်းရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ရီဆွန်ဂွန်းကစူအိုဘွဲအပေါ်အကောင်းမြင်သဘောနဲ့တုံ့ပြန်ခဲ့ပါတယ
်။ဝီဘူနမ်တန်ဂူဒီဂျင်ဂျီယန်ဂျီချန်ဖုန်ရှင်န်ဂျာဆီရူ
ဒီစူအိုဘွဲကိုလင်းနဲ့ယူသားတဲ့စစ်သားတွေနဲ့ကျွန်တော်တို့ဒီကနေ့တက်ခဲ့ကြတာပါ။ပြီးတော့ဒီဆွေးနွေးမှုကထွက်ပေါ်လာတဲ့အဖို့မဖြတ်နိုင်တဲ့ရလကောက်တွေကိုနှစ်စကူလက်ဆောင်အဖြစ်ပထမဦးဆုံးအကြိမ်ကျွန်တော်တို့ရဲ့ညီရောအကူရောတွေကိုပြင်နေတဲ့ဆိုတဲ့အတွေ့နဲ့လည်းဒီစီယူဘဲကိုတက်ခဲ့ရတာဖြစ်ပါတယ်
။တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်လည်းဖြစ်ပြောင်းလဲပေါင်းစည်းရေးဝန်ကြီးလည်းဖြစ်တဲ့ချွန်မြုံကျွန်းကလည်းနှစ်နှစ်အတွင်းပထမဆုံးအကြိမ်ပြုလုပ်တဲ့ဒီဆွေးနွေးမှုကနေရှေ့လျှောက်ဆွေးနွေးမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။저희가 시작이 반이다 하는 그런 얘기가 있습니다. 그래서 저희가 이제 오랜 남북 관계
때문에 당내 면 코리아 자가 섭섭이 도로리 소요 니데 에체인 마 저너로 예 뜻송 쇠뇌 무리고 변례 사딘 나게 자라 바. 다음에 디 파트마 지랜 하 키 뜻외 라우티 따 떠데 루 저너 틴 마레. 디 쇠뇌 뭐고 뭐 소므니 쇠 시시 저너 아니네 상외 떠 루 바레.
실라 마 찐빠 메 상와디 올림픽 뽀에 러 푼뽀에 칸나 마 코리아 나 나이간 푸 뜨에 치 떼 자 보 당 코리아 백 가 아소 뿌 타 바레. မြောက်ကိုရီးယားက2016ခုနှစ်မှာနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုနဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေကြောင့်နှစ်နိုင်ငံဆက်ဆံရေးပြတ်ပြားသွားပြီးတဲ့နောက်အခုပြုလုပ်တဲ့ကိုရီးယားနိုင်ငံတွစ်ဆုံဆွေးနွေးမှုကနေနှစ်ဖက်ဓာတ်ရိုက်ဆက်သွယ်ရေးလမ်းကြောင်းကိုဖွင့်ပေးလိုက်နိုင်ပြီဖြစ်ကြောင်း Johns Hopkins တက္ကသိုလ်အမေရိကန်ကိုရီးယားအဆင့်မြင့်နိုင်ငံတကာသုတေသနဌာနကဧည့်ပညာရှင် Michael Madden ကပြောပါတယ
် At least the telephone hotline is open so that means even if we get into some dark stuff
အဲဒီအဆင့်ကတော့တယ်လီဖုန်းနဲ့ဆက်သွယ်နိုင်တဲ့အနေအထားကိုရောက်နေပါပြီ။ဒါကဘာကိုဆိုလိုတယ်လဲဆိုတော့တကယ်လို့များအရင်ကလိုမျိုးဒုံးကျည်စမ်းသပ်ပစ်လွတ်တာတို့နျူကလ িয়ার စမ်းသပ်ဖောက်ခွဲတာတို့များနောက်ထပ်ဖြစ်ခဲ့မယ်ဆိုရင်မြောက်ကိုရီးယားဘက်ကတောင်ကိုရီးယားကိုတယ်လီဖုန်းခေါ်ယူအကြောင်းကြားတဲ့အခွင့်အလမ်းမျိုးပေါ်ပေါက်လာနိုင်ပါတယ
်။ကိုရီးယားနိုင်ငံတွစ်ဆုံဆွေးနွေးမှုအပေါ်အမေရိကန်ကသတိနဲ့ထောက်ခံအားပေးနေပြီးတောင်ကိုရီးယားနဲ့ပြုလုပ်မဲ့ပူးတွဲစီးရေးလေ့ကျင့်မှုကိုလည်းအိုလံပစ်ပွဲပြီးဆုံးတဲ့အထိရက်ရွှေ့ဆိုင်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားကကင်ဂျွန်းအွန်အစိုးရနဲ့တွစ်ဆုံဆွေးနွေးတာဟာအချင်းအနှီးသာဖြစ်ကြောင်းအရင်ကပြောခဲ့ပူပါတယ်။ဒါပေမဲ့အခုပြုလုပ်တဲ့တွစ်ဆုံဆွေးနွေးမှုဟာကောင်းမွန်တဲ့လုပ်ရဖြစ်ကြောင်းဒါဟာသူ့အစိုးရကခိုင်မာပြတ်သားစွာရည်တည်ခဲ့တဲ့ရလဖြစ်ကြောင်းနဲ့တင့်တော်တဲ့ကာလကြာရင်တွစ်ဆုံဆွေးနွေးမှုတွေမှာအမေရိကန်တို့ပါပါဝင်မယ်အကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။